ါပေါ်ကနိုင်ငံပိုင်ဂျင်းနန်ကုမ္ပဏီတွေထဲမှာကိုပိုင်စည်းစိမ်ရန်ပုံငွေအများဆုံးလက်ကင်ကားသူဟာမြမဂျင်းနန်ရဲ့တဘာဝဓာတ်ငွေလုပ်ငန်းဖြစ်ပါတယ်။စည်းစိမ်ငွေဟာလုပ်ငန်းအတွက်လိုအပ်တဲ့ဘဏ္ဍာငွေတွေပုံမူများများနေကြအောင်အန်ဒရူးဘာဝါနဲ့အပေါင်းပါတစုရေးသားပြုစုတဲ့စာရမှာဖော်ပြထားပါတယ်။2016နှစ်ကတည်းကနိုင်ငံပိုင်ဂျင်းနန်ဓာတ်ငွေလုပ်ငန်းရဲ့စည်းစိမ်စီးရင်မှာကြက်ငွေ5.4 trillion သို့မဟုတ်ကျပ်ငွေတန်ပေါင်း5000ကျွဲရှိကြောင်းသိရပါသည်။လက်ကျန်ငွေအများစု4 trillion ကျော်ကိုရန်ကုန်ရုံးမှထားပြီးတန်ပေါင်း9000ကျော်ကိုနေပြည်တော်ရုံးမှထားပါသည်။လက်ထက်မှာရှိတဲ့ငွေသားပမာဏဟာလုပ်ငန်းတစ်ခုလုံးရဲ့ကွန်မြူနီစာအသုံးပြုနဲ့ညီမျှတယ်လို့ဆိုပါသည်။ရန်ကုန်ဓာတ်ငွေလုပ်ငန်းဟာအသက်အင်းအမြတ်ရဲ့25%ကိုဝင်ငွေကုန်အဖြစ်ပေးဆောင်ပါသည်။20%ကိုနိုင်ငံတော်ကိုထက်ဝင်ငွေအဖြစ်ပေးသွင်းပြီး95%ကိုကိုယ်ပိုင်ငွေအဖြစ်သိမ်းဆည်းတာပါတယ်။ဘယ်စီးရင်အရာဒီလိုခွဲဝေသုံးဆွဲတယ်ဆိုတာကတော့ပေါ်ပြနိုင်ခြင်းမရှိဘူးလို့ဆိုပါတယ်။ကမ်းလွန်တန်းငွေကရတဲ့အမြတ်ငွေအပေါ်မှာအခြေခံပြီးပေးသွင်းနေပုံရပါတယ်။ကုန်သွင်းရင်နဲ့လုပ်ငန်းဟာအရှုံးပေါ်နေတာမို့အခွန်ဆောင်နိုင်ဖို့မရှိပါဘူး။
နိုင်ငံပိုင်ရေနံဓာတ်ငွေလုပ်ငန်းရဲ့ဝင်ငွေကိန်းဂဏန်းကိုပြုမွင့်လင်းလင်းစီစစ်နိုင်ဖို့ခက်ခဲတယ်လို့ဆိုပါတယ်။ရေနံဓာတ်ငွေလုပ်ငန်းရဲ့ဘတ်ဂျက်ဦးစီးဌာနကပေးတဲ့ဝင်ငွေကွန်နဲ့ပြည်တွင်းအခွန်ဦးစီးဌာနကလက်ခံရရှိတဲ့ဝင်ငွေကွန်ကိန်းဂဏန်းတွေဟာကန့်ညီမှုမရှိဘူးလို့အင်ဒရူးဘာဝါနဲ့အဖွဲ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်။ကုန်သွယ်ကွန်မှာလည်းဒီပုံစံတိုင်းဖြစ်နေပါတယ်။နိုင်ငံပိုင်ရေနံဓာတ်ငွေလုပ်ငန်းမှာဝန်ထမ်းဥယျာဉ်16,000ကျော်အထိခန္ဓာပိုင်ခွင့်ရှိပေမဲ့11,000ကျော်သာခန္ဓာရသေးတယ်လို့ဆိုပါတယ်မန်နေဂျာနဲ့နေစားလူသားအပါအဝင်ပြည်မြလစာဟာကျပ်တသိန်းခွဲကျော်ရှိပြီးညွှန်ကြားရေးမှူးလစာဟာကျပ်9သိန်းနဲ့အခြားခန်းစားခွင့်တွေရှိပါတယ်ပင်စင်အတွက်ကုန်ကြဆေးဟာဝန်ထမ်းလစာကုန်ကြဆေးထက်၄စားလောက်ပိုများနေတယ်လို့သိရပါတယ
်ဒါပေမဲ့အတူတူဆိုင်ရာကနိုင်ငံပိုင်လုပ်ငန်းတွေမှာပြီးတဲ့လစာနဲ့နှိုင်းယှဉ်ရင်တော့မြမရေနံဓာတ်ငွေလုပ်ငန်းရဲ့လစာငွေဟာမဖြစ်စလောက်ပါမြမရေနံဓာတ်ငွေရဲ့ဝန်ထမ်းဥယျာဉ်ရောဝင်ငွေရောတူညီတဲ့နိုင်ငံခြားကုမ္ပဏီကဝန်ထမ်းတွေကတော့မြန်မာ့ရဲ့အစာပေါင်းများစွာပုံမူရရှိပါတယ်ဝန်ထမ်းလစာနေပါမှုဟာအဂတိလိုက်စားမှုကိုထောက်ခံအားပေးတဲ့ပတ်ဝန်းကျင်ကိုဖြစ်ပေါ်စေပါတယ်မြမရေနံဓာတ်ငွေလုပ်ငန်းရဲ့ဘတ်ဂျက်ကိုကျပ်ငွေနဲ့သတ်မှတ်ပြီးနဲ့ချေယူထားတဲ့ငွေကတော့အမေရိကန်ဒေါ်လာဖြစ်နေတဲ့အတွက်ဒေါ်လာငွေဈေးတက်တဲ့အချိန်မှာဆုံးရှုံးတာတွေ့ရပါတယ်။ပြည်သားရန်ပုံငွေလက်ကျန်ကိုမြန်မာကျပ်ငွေနဲ့ထားရှိရမယ်ဆိုတဲ့စီမံကြောင့်ရန်ပုံငွေတန်ဖိုးဟာနှစ်စဉ်ညွန်နေနေပြီးဒေါ်လာ3,000ကျော်ဆုံးရှုံးနေနိုင်ရပါတယ
်။နိုင်ငံပိုင်မြန်မာရေနံဓာတ်ငွေလုပ်ငန်းမှာကမ်းလွန်ဓာတ်ငွေရောင်းချမှုကြောင့်ကိုယ်ပိုင်ရန်ပုံငွေအများအပြားရှိပေမဲ့နှစ်ပေါင်းများစွာငွေကြေးအမြောက်အများချေးယူခဲ့တာကြောင့်ပေးဆက်ရမယ့်ချေးငွေကျပ်1.9 trillion သို့မဟုတ်ကျပ်တန်ပေါင်း2,000,000,000,000နီးပါးရှိနေပါတယ်။ချေးငွေအများစုဟာနိုင်ငံအစိုးရတွေကိုပေးဆက်ရမယ့်အကျွေးတွေဖြစ်ပါတယ်။တရုတ်အစိုးရရဲ့ဖွံ့ဖြိုးရေးဘဏ်ဟာမြန်မာနိုင်ငံရဲ့အကြီးဆုံးမီရှင်ဖြစ်ပြီး2019 March ရက်အရကျပ်ငွေ1,600 billion ကျော်ပေးရန်ရှိကြောင်းသိရပါတယ်။ဒီကျွေးမီပမာဏရဲ့တစ်ဝက်ကျော်ဟာတရုတ်ယွမ်ငွေဖြစ်ပြီးတစ်နှစ်ကို 4.5 ရာခိုင်နှုန်းနဲ့15နှစ်အတွင်းပေးဆက်ရမှာဖြစ်ပါတယ်။ဂျပန်ကျွေးမီကိုတော့အတိုး 3.1 ရာခိုင်နှုန်းနဲ့အနှစ်40အတွင်းပေးဆက်ရမှာဖြစ်ပါတယ
်။အိန္ဒိယကိုပေးဆက်ရမယ့်ကျွေးမီကလည်းတရုတ်ထက်အတိုးတက်တာပါလေ။ 1.85 ရာခိုင်နှုန်းအတိုးပေးပြီး25နှစ်အတွင်းပေးဆက်ရမှာဖြစ်ပါတယ်။မကြာမီကပဲဂျာမနီဂျပန်နဲ့ထိုင်းနိုင်ငံကိုကျွေးစားခဲ့ရပါသေးတယ်။အကျွေးထူလေအတိုးများလေမှုပေးဆက်ရတဲ့အတိုးတွေလည်းပြည်သူသားသားများများလာတာတွေ့ရပါလေ။2014မှာကျပ်ငွေ82 billion 2015မှာ86 billion 2016မှာ89 billion 2019မှာ83 billion အတိုးတွေပေးခဲ့ရပါသေး။တရုတ်ကိုဒေါ်လာတန်း3,800နဲ့ဂျပန်ကိုဒေါ်လာတန်း2,100ပေးဆက်စရာရှိနေပါသေး။မြန်မာကျပ်ငွေတန်ဖိုးကျဆင်းလာတာဟာလေပေးဆက်ရမယ့်ငွေပမာဏကိုတိုးပွားစေပါတယ်။ချေးယူစဉ်ကဒေါ်လာ1,000ဖြစ်ပြီးမယ်။ပြန်ဆက်ချိန်မှာ1,500ဖြစ်လာတဲ့အတွက်ကျွေးမီဟာတိုးပွားနေပါသေး။ဒ ဒေါ်လာတန်း900ကျော်ကျွေးတင်ပြီးမြန်မာအစိုးရမှာကျွေးဖြစ်စည်းပုံမရှိဘူးလို့မင်းကထုတ်ဝေတဲ့ IMF နိုင်ငံတကာငွေကြေးအဖွဲ့ရဲ့ကျွေးမြေအကဲဖြတ်ချက်စစ်တမ်းမှာဖော်ပြထားပါတယ်။ဒီအစိုးရဆင်းပေးလိုက်ခြင်းကစပြီးနိုင်ငံခြားကျွေးမြေပမာဏဟာတိုင်းပြည်အသင်းထုတ်လုပ်မှုရဲ့16ရာခိုင်နှုန်းဝန်းကျင်မှန်တာရှိနေကြောင်းသိရပါတယ်ခင်ဗျာ။